ြင်းပါအုတ်ထုံးလိုကြည့်ပေးရတဲ့ hat ကိုခြေကန်တဲ့ idiom အသုံးတွေကိုတင်ပြပေးမှာပေါ့ပထမဦးဆုံ
း wear many hats
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက wear wear ကတမန်အဖြစ် with တယ်လို့အဓိပ္ပာယ်ရပေးမယ်လို့ဒီနေရာမှာအုတ်ထုံးနဲ့တွဲတော့ဆောင်းတယ်လို့အဓိပ္ပာယ်ယူရမှာပါ many many ကများတာHATS hats ကအုတ်ထုပ်တွေဆိုတော့စကွိုက်ထုံးရဲ့လုံးကောက်အသေးပဲကအုတ်ထုပ်များများကိုစောင်းထားတာပေါ့လူမှာခေါင်းတလုံးပဲရှိတော့အုတ်ထုပ်စောင်းတဲ့တလုံးပဲစောင်းကြတာဖြစ်ပေမဲ့လို့ဒီနေရာမှာလူတူအုတ်ထုပ်အများကြီးတစ်ပြိုင်တည်းမှာစောင်းထားတယ်ဆိုတဲ့ဓာတ်ရိုက်ဒီပဲကဘယ်လိုသဘောမျိုးပါလဲလူမျိုးစရာရှိပါလေအုတ်ထုပ်ဆိုတာကတော့ခေါင်းမှာစောင်းရတာမို့ဒီနေရာမှာအုတ်ထုပ်ကိုထိပ်ပိုင်းတာဝန်နေနဲ့တင်စားပြောထားတာလို့ရှင်းပြပါစီဒါကြောင့်လူတူအုတ်ထုပ်အများကြီးစောင်းထားရတဲ့ဆိုရင်ဒီလူနေနဲ့အဆုံးဖြတ်ပေးရမယ့်ယာရူးကြီးတွေထိပ်ပိုင်းတာဝန်တွေကိုတခုမကပိုးပြီးကင်ထားရတဲ့ပုံကူမျိုးကိုတင်စားပြောထားတာမို့ EDM ဆိုတဲ့သဘောပိုက်ဒီပဲကတော့ယာရူးကြီးတွေအရေးကြီးတဲ့တာဝန်တွေကိုတခုမကအတော်များများယူထားရတာကိုဆလိုတာဖြစ်ပါတယ်ဥပမာဖြင့်ယုံတယုံမှညွှန်ကြားရေးမှုကလည်းသူပဲဖွဲ့ထားတဲ့ comedy အသီးသီးမှလည်းဥက္ကရာကသူပဲလုပ်နေတာမျိုးစသဖြင့်လို့ပေါ့ရှင်ဒီသုံးနေပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ When Hillary Clinton was Secretary of State she had to wear many hats but most Americans say she handled them very well
Hillary Clinton နိုင်ငံသားဝင်ကြီးလို့တုန်းကတာဝန်တွေအများကြီးယူခဲ့ရတယ်ဒါပေမဲ့လို့အမေရိကန်နိုင်ငံသားအများစုတို့ကတော့သူဒီတာဝန်တွေကိုကောင်းကောင်းကြီးပိုင်ပိုင်နိုင်နိုင်ကင်တွယ်နိုင်ခဲ့တယ်လို့ပြောကြတယ်လို့ထိပ်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ When Hillary Clinton was Secretary of State, she had to wear many hats. But most Americans say she handled them very well.
တခါတည်းကလေတာဝန်ကတခုတည်းမဟုတ်ဒါထက်ပိုးပြီးတော့ယူရတယ်ဆိုရင်
I wear more than one hat.
လို့လေရည်ညွှန်းပြောနိုင်ပါတယ်။ခုဆက်လက်တင်ပြပေးမှာကတော့
Eat my hat.
ဖြစ်ပါတယ်။စာလုံးပေါင်းက EAT eat ကစာရာ MY my ကကျွန်တော်ကျမရဲ့ HAT hat ကအုတ်ထုပ်ဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒေးဘေကတော့ကို့အုတ်ထုပ်ကိုကိုပြန်စာတာပေါ့။အုတ်ထုပ်ဆိုတာတည်ကြတဲ့အတိုင်းပါပဲ။သုံးမွေးဆက်ကူအဝိစဒီစသဖြင့်နေပြုလုပ်ထားတာမို့ဘယ်သူကမှအုတ်ထုပ်ကိုစားခြင်းမှမဟုတ်ပါဘူးဒါကြောင့်ကိုအုတ်ထုပ်ကိုကိုပြန်စားမယ်လို့ပြောတဲ့ idiom အသုံးကဘယ်လိုသဘောပါလိမ့်တခုခုကိုတိတ်သေးချာနေလို့မြေကြီးလက်ခတ်မလွဲဖြစ်မှမို့မယုံမရှိလေနဲ့အာမခံတဲ့စသဖြင့်ကျမတို့မြန်မာမှာဆိုရင်တော့လောင်းရဲတယ်လက်ဖြတ်ခံတယ်ဆိုတဲ့အသုံးမျိုးလိုပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Our football team is in excellent shape. If they don't win this game, I'll eat my hat.
ကျွန်တော်တို့ဘောလုံးတင်းကတော့အခြေအနေကထိပ်ပြီးပါပဲ။ဒီပွဲမှာသူတို့မနိုင်ဘူးဆိုရင်ကျွန်တော်လည်းဖြတ်ခံနေပြလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ Our football team is in excellent shape. If they don't win this game, I'll eat my hat.
ခုနောက်ဆုံးတင်ပြပေးမှာကတော့
Keep it under your hat
ဖြစ်ပါတယ်စာလုံးပေါင်းက keep keep ကထားတာ it it ကတခုခုကိုရည်ညွှန်းတဲ့နန်းစာ under under ကအောက်မှာ your ယောကသင်ရဲ့ hat hat ကဥထုံးဆိုတော့စကပိုင်းလုံးရဲ့ဓာတ်ရိုက်ဒီပဲကတော့တခုခုကိုဥထုပ်အောက်မှာထားတာပေါ့ဥထုပ်ကခေါင်းပေါ်မှာဆောင်းတာဆိုတော့ဥထုပ်အောက်မှာပဲထားတယ်ဆိုရင်idiom အသေးပဲကကိုတိထားတဲ့အကြောင်းအရာတစ်ခုခုကိုခေါင်းထဲမှာပဲထားတာဖြစ်ပါတယ်။တခြားလူတွေကိုမသိစေဖို့တစ်ခုခုနဲ့ပတ်သက်လို့သူများတွေကိုပြောမပြဖို့တိတ်တိတ်နေဖို့ဒီအကြောင်းနှုတ်လုံဖို့ပြောတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပါ
။ Don't tell my boss I plan to retire soon. Keep it under your hat.
ကျွန်တော်မကြမီအလုပ်ကနေအနားယူဖို့အစီအစဉ်ရှိတယ်ဆိုတာကို့ဆရာသမားကိုသွားမပြောနဲ့နော်ခင်ဗျားခေါင်းထဲမှာပဲထားပါလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပ
ါ Don't tell my boss I plan to retire soon Keep it under your hat
ဒီသတင်းပါ head ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
wear many hats, eat my hat, keep it under your hat
တို့ဖြစ်ကြပါလေ။နောက်သတင်းပါကုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။